အေရီတိုင်းနဲ့ဘကိုးတိုင်းထက်ကဒေသတချို့မှာနောက်သုံးရက်အတွင်းမြစ်ရေဟာစိုးရင်ရေမှအထက်မှာပဲရှိနေမှာဖြစ်တာကြောင့်မြစ်ကန်တဲ့ဘေးနဲ့မြင်းနေပိုင်းတွေမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့မိုးစလဌာနကနှိုးဆော်လိုက်ပါတယ်။အခုနှစ်ဇူလိုင်လဆန်းပိုင်းကနေစပြီးတော့မြစ်ရေကြီးမှုကြောင့်မြန်မာနိုင်ငံမှာရေပေးသင့်ပြည်သူ32,000လောက်ရှိနေပါပြီ။တင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းတင်ထောက်မမင်းမြင့်ခိုင်ကတင်ပြထားပါရှင်
။အေရီမြစ်စစ်တောင်းမြစ်ငဝုံမြင့်နဲ့တိုးမြင့်တို့မှာမြင့်ရီတိုးနေတာကြောင့်အီယော်ရီတိုင်းဒေသကြီးနဲ့ပဲခူးတိုင်းဒေသကြီးတွေကဒေသတချို့မှာနောက်3ရက်အတွင်းမြင့်ရီဟာစိုးရိမ်ရေမှတ်ကိုကျော်လွန်နေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗီဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးကပြောပါတယ
်ဒီကနေ့အနေနဲ့တိုင်းအောင်ရရဆိုတော့ကျွန်တော်တို့အီယော်ရီမြင့်ရာဒီဟင်္ဒရာမြို့မှာနှစ်ပြည်ခံပါတော့ကျွန်တော်ကတော့ဒီဘဲတော့သွားစိုးရိမ်မှတ်ချက်မှာရောက်နေရပါတော့ဆိုတော့ဒီနေ့တော့အနေငယ်ဆပြီးတော့ကြာနေပြီဒါမဲ့သူကအကြနေတယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဒီစတောင်းမြင့်ဒီမက်တော့မှာတော့သူကတော့ဆိုရင်မက်ချက်ကိုနှစ်ပြီးခွဲတော့ချုံနေတယ်ပေါ့နော်မက်တော့မှာတော့ဒါဆိုတော့နှစ်ပြီးခွဲပြီးတော့နှစ်ရက်မှာတော့တော့ပြီးခွဲတော့ဆက်ပြီးတော့တန်းတန်းနဲ့ဒီလဲဆိုရင်မက်ထံမှာဆက်ရှိမယ်ဒီတော့ပေါ့နော်အဲ့လိုပဲကျွန်တော်တို့ဒီငဝင်းမြင့်ပေါ့နော်ဒီအတိုင်းကျောင်းမှာနှစ်ပြီးခွဲတော့အဲဒီတာဝေါမှာနှစ်ပြီးခွဲတော့သူကကျော်လွန်ပြီးတော့ရရှိနေတယ်ဒီ3ရက်အတွင်းမှာတော့ဒီငတန်းကျောင်းနဲ့တာဝေါမှာပေါ့နော်နောက်ထပ်ဒီပေဝက်လောက်ဆက်ပြီးတော့မြင့်တက်လာနိုင်တဲ့အနေအထားလေးရှိတယ်ပေါ့နော်အဲ့ဒီလိုပဲတိုးမြင့်ကြီးပေါ့နော်တိုးရတိုးမြင့်ရတာမူရင်မြို့မှာသွားပေဝက်ဆန်သွားဆိုရင်မကူကျော်နေတယ်ပေါ့နော
်အဲ့ဒီဒေတာတွေမှာနှစ်စဉ်နှစ်တိုင်းမြင့်ရည်ကြီးမှုရဲ့နောက်ဆက်တွဲ NDR ကြုံတွေ့နေရတာမို့မြက်ကန်းနဘီနဲ့ညီနိုင်ပိုင်းတွေမှာနေထိုင်သူတွေအနေနဲ့အထူးဂရုပြုကြဖို့လဲဒေါက်တာကျော်မိုးကတိုက်တွန်းပါတယ
်ဒီကမှာကြည့်ရည်ယူနေတယ်ပေါ့နော်ညီနာအနာမရှိတဲ့ဒီလိုနဲ့ဒီကောင်းလို့ဒီကြီးလေးဆလာစံအောင်မျိုးဒီဒီကောင်းလာပြီတော့ဘာလို့ရှင်းနေလဲကြောင်းလို့ဒီသူတို့ဒီကောင်မှာအုပ်စုတဲ့ကျေရောဘောနော်တော့ဒီကောင်းရင်းကုန်ပြီဒီရဲ့တန်းကျော်ရဲ့အတိုင်းဘောနော်တန်းတာဆောင်ရွက်ဖို့လိုတယ်ဆိုတော့ကျွန်တော်အနေနဲ့ပြောလို့ပါတယ
်ချင်းတွင်မြင့်အီယော်ရီမြင့်နဲ့တန်လွင်မြင့်ရေးကြီးမှုကြောင့်ဇူလိုင်လ1ရက်နေ့ကစပြီးမြန်မာနိုင်ငံမှာရေပေးသင့်ပြည်သူစုစုပေါင်း32,000အထိရှိပြီးနှစ်ဦးသေဆုံးခဲ့တယ်လို့ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကအခုလိုပြောပါတယ
်အခုကကျွန်တော်တို့ဘာကျန်နေသေးလဲဆိုအီယော်ရီမှာနည်းနည်းကျန်တယ်နောက်ပြီးတော့မှရေစကြိုပခုတ်ကူမှာကျန်တယ်မင်းရဲ့စိုက်စုစားကြနေပြီတတိုင်းပါဆိုမရှိတော့ဘူးပေါ့နော်တချို့တော့မကွေးတိုင်းမှာနည်းနည်းရှိသေးတယ်သူကပကိုးဘက်မှာလေတောင်ချွေတောင်ပြီးမှာဘုံညူကလည်းစတော့ကြနေပြီပေါ့နော်ဒီနေ့အထိကဇူလိုင်လပြည့်နေ့ရစပြီးတွေ့လာတာမှာစုပေါင်းကလူကြီးရသတိမကောင်းစီတယ်နှစ်ယောက်ပြီးတော့စခန်းပေါင်း146ခုကိုဖွင့်နေရတယ
်အခုနှစ်အတွင်းမကွေးတိုင်းမှာရေကြီးမှုတန်းအဆိုးအဝါဆုံးခံစားခဲ့ရတာဖြစ်ပြီးစကိုင်းတိုင်းပကိုးတိုင်းအီယော်ရီတိုင်းနဲ့ကရင်ပြည်နယ်တို့မှာလည်းရေကြီးရေရှမ်းမှုကြုံတွေ့ခဲ့ရတာဖြစ်ပါတယ်မြန်မာပြည်ဟာတဘာဝ BND ရဲ့အများဆုံးရင်ဆိုင်နေရတဲ့ကမ္ဘာနိုင်ငံတွေစီးရင်ထဲမှာထိတ်ဆုံးကပါဝင်နေတာမို့လက်ရှိ NLD အစိုးရလက်ထက်တဘာဝ BND ရဲ့ဆိုင်ရာစီမံခန့်ခွဲမှုကိုအဓိကဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကနယူးယောက်မြို့မှာလုပ်တဲ့တည်ရင်စော်တောင်းနဲ့ BND အများဆိုင်ရာကုလသမဂ္ဂအထူးစည်းဝေးမှာမြန်မာအစိုးရခေါင်းဆောင်တွေကပြောဆိုခဲ့တာလည်းဖြစ်ပါလိမ့်ရှင်